ရုရှားရဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေနဲ့ပိုပြီးကြေပြန့်တဲ့နိုင်ငံရေးစနစ်နှစ်ခုစလုံးကိုပြစ်မှတ်ထားတဲ့နှွေရာသီဆန္ဒပြမှုတွေရဲ့အရှိန်မျိုးပြန်ရရေးအတိုက်ခံအဖွဲ့တွေကြိုးစားနေတာနဲ့အတူတနင်္ဂနွေနေ့ကတောင်းနဲ့ချီတဲ့ဆန္ဒပြသူတွေအေးခဲနေတဲ့မိုးရွာသွန်းနေတာကိုကြက်ညံ့ခံပြီးမော်စကိုမြို့လယ်ရင်းမြင်ကိုပိတ်ဆို့သွားအောင်ချီတက်ခဲ့ကြပါတယ်တနင်္ဂနွေနေ့လူမှုချိတက်ဖွဲ့ဟာဆိုရင်ဒီလအစောပိုင်းရွေးကောက်ပွဲတွေနောက်ပိုင်း Liberal Wardy နိုင်ငံရေးအဖွဲ့တွေနဲ့မဟာမိတ်ပါတီတွေရဲ့ပထမဆုံးသောကြိုးစားအထောက်အမှုကြီးဖြစ်ပါတယ်။စက်တင်ဘာလ7ရက်ရွေးကောက်ပွဲအကြိုကာလမှာရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကအတိုက်ခံကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်မှုကိုတားမြစ်ခဲ့တာကြောင့်နှစ်ပေါင်းများစွာအတွင်းအစိုးရဆန့်ကျင်ရေးအကြီးအမားဆုံးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါစက်တင်ဘာလ29ရက်နေ့တင်းနင်းကနွေနေ့လူမှုချိတက်ပွဲကတော့နိုင်ငံရေးဖိနှိပ်မှုတွေကိုဆန္ဒပြကြတာပါအာဂရီလိုက်စားမှုတိုက်ဖြတ်ရေးလှုပ်ရှားသူ LSC Nevenny နဲ့နိုင်ငံတော်ကသူ့ကိုထောက်ခံတဲ့ကိုရဲကိုပြစ်မှတ်ထားပြီးအနာပိုင်တွေကစီးနင်းဖမ်းဆီးနေတာတွေရက်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ချီတက်သူတွေကတောင်းဆိုကြပြီးရုရှားသမ္မတပူတင်ကတခိုးလိုလဲကြွေးကြော်ခဲ့ကြပါတယ်ရှင်။